ရင်ပြည်နယ်ဖပုံဖြိုင်မှာတိုက်ပွဲတွေညှိနှိုင်းသွားပေမဲ့အစိုးရတပ်မတော်ဘက်က82တိုးလာရင်တင်းမာမှုတွေထပ်ပြလာနိုင်တယ်လို့ကရင်အမျိုးသားအစည်းအရုံး KMU ရဲ့ဖပုံဖြိုင်ဥက္ကဋ္ဌကပြောဆိုပါတယ်။ KMU ဘဟုကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရဲ့တဘောတူစာချုပ် NCA အတိုင်းလိုက်နာဆောင်ရွက်တော့ဖို့သဘောထားရှိကြောင်းပြောပါတယ်။ဒီတင်းငို့တော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖပုံခံအတွင်းမှာအစိုးရတပ်မတော်နဲ့တရင်မျိုးသားစီရင် KNU အကြမ်းမှာဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့ရကခုရက်ပိုင်းမှာတော့တိုက်ပွဲတွေညင်တက်သွားပြီးတစ်ဖက်တပ်တွေအကြမ်းမှာအသင့်အနေထားနဲ့စောင့်ကြည့်နေတဲ့အခြေအနေမှာရှိနေပါတယ်။လက်တလုံးအခြေအနေကို KNU ရဲ့ဖပုံခံဥက္ကဋ္ဌဘဒိုစောချဲတေကအခုလိုပြောပါတယ်
။ခုလောစဉ်10ရက်ကနေအခု15ရက်ထိပေါ့နော်။အဲ့ဒါတိုက်ပွဲမရှိသေးဘူးနော်တပ်မတော်ကတော့ရှိနေတော့ပဲနောက်ပြီးတော့တရရသူတို့ခြေဆိုင်ထားတဲ့နေရာကိုပဲကိုယ်ကနေနေတာပဲအင်းအားတော့ခမကျဲရကတော့သူတရရ6ရင်းအင်းအားတော့600နဲ့ရှိရဝန်းကျင်ပေါ့နော်အင်းနှစ်ဖက်စလုံးကတော့ကိုယ်စောက်ကြည့်နေတဲ့အနေထားမှာပဲရှိတယ်ဥမာသူတို့ဖောင်းမဲ့လားဆက်ပြီးတော့ဖောင်းနေမယ်ဆိုတော့ဒီမှာမူခြေလမ်းနဲ့ကိုအကြောင်းပြနော
်ဖပုံခရိုင်ကင်းမှာအခြေဆိုင်တဲ့ KNU တပ်မဟာ9ကဒီလိုတိုက်ပွဲဖြစ်ပွားတာဟာတပ်မတော်ဘက်ကစစ်ရေးအတွက်ရည်ရွယ်ပြီးလမ်းဖောက်လုပ်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီလုံဆောင်ချက်ဟာညီကြိုင်းလုပ်ငန်းရှင်ကိုထိခိုက်နိုင်တဲ့အတွက်ဆက်လက်မလုံဆောင်ဖို့ဒီလ10ရက်နေ့ကကန့်ကွက်ထားပါတယ်တမောဘက်ကလက်ရှိဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ကင်းပြင်းနဲ့လုံခြုံရေးနဲ့မျက်စက်ကြီးရဝင်ကြီးဗိုလ်မှူးကြီးမျိုးမင်းအောင်ကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး KNU ရဲ့ဒုဥက္ကဋ္ဌဘိုလ်စောခွေထူးဝင်းကတော့ဖပုံခိုင်မှာလက်ရှိဖြစ်ပွားနေတာနဲ့ပတ်သက်ပြီး KNU ရဲ့ယက်တီချက်ကိုအခုလိုပြောပါတယ်
ပြောမယ်ဆိုလို့ရှိရင်တော့မတက်တဲ့လုံရှားမှုတွေကတကယ်နဲ့တကယ်ကရှိသေးပြီးနိုင်ပြီးမှဆောင်ရွက်တော့ဖို့တော့ဘောတူရရှိတယ်ဒါကိုမလိုက်နိုင်ခြင်းအဖြစ်တော့သဘောတူညီချက်ပေါ်မှာလည်းနောက်ဆုံးရရှိလို့ရှိရတော့ NCU ရေးပထားရတဲ့သဘောပေါ့သို့တော်လည်းကျွန်တော်တို့ကလည်းဒီ NCU ကိုဒီမှာယူထားတဲ့အဖွဲ့အစည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့ NCU အတိုင်းလိုက်နောက်ရပို့တော့ကျွန်တော်ကျိုးသက်ဆောင်ရွက်တာမှာကျွန်တော်တည်းလည်းရည်တည်ချက်ပေါ့နော်
သလောစင်မှာအခုလိုဖပုံခရိုင်အတွင်းတက်တွေဝင်ရောက်လာတာကိုတက်မော်ခေါင်းဆောင်တွေကိုအတိပေးထားကြောင်းနဲ့ဒီလိုဝင်ရောက်လာတာဟာအပြန်အလှန်ယုံကြည်မှုကိုညှိနှိုင်းစေကြောင်းနဲ့အခုလိုဆက်ပြောပါတယ
်ကျွန်တော်ဒီလည်းမရှိဘူးနဲ့ဒါကြောင့်နေရာယူစီရဖြစ်ရတော့ဒါအတက်နဲ့တက်ယုံကြည်မှုကြီးခိုက်ခြင်းနဲ့ဆောင်ရွက်မှုဖြစ်နေတယ်အမှုဘက်ဆိုင်ရာတာဝန်ရှိတဲ့ခေါင်းဆောင်တွေကိုလည်းကျွန်တော်အတိပေးရတာရှိတယ်သူတို့တက်ကြည့်ဆောင်ရွက်ကြပြီကျွန်တော်ရဲ့ယုံကြည်မှုကတိကျမှုရှိတယ်ဆိုတော့ပြောရအောင်နော်သူတို့လည်းအဲ့မှာဆက်လက်ပြီးတော့နေထိုင်ရတဲ့ယုံကြည်မှုကပုံပြီးတော့နေသွားမှာရှိတဲ့ယုံကြည်မှုနေခြင်းနဲ့ကြီးခိုက်မှာဆိုလို့တော့သူတို့အနေနဲ့ကဆောင်ရွက်သွားဖို့ပေါ့နော်
ဒီလပထမပတ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖပုံခရိုင်အတွင်းရှိရွာစစ်ရွာကဒေသခံပြည်သူ1500ကျော်ဟာတိုးတောင်တွေတဲကိုထွက်ပြေးတိမ်းဆောင်နေကြပါတယ်KNU အဖွဲ့ဟာ2015ခုနှစ်အောက်တိုဘာလမှာတနင်္ဂနွေပြစ်ကတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးခဲ့ပြီးဒီလိုလက်မှတ်ရေးထိုးပြီးနောက်မှာလဲဖပုံခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ပူပါတယ်